Welcome to the Voice of America in Burmese.
Mingala nya jama tora shin mya shin American mi dong zu Washington DC myo ro ga ni 2016 khu ni September 12 ye tanin na ni nya jan atwa VOA Myanmar bai season ni go Myanmar san no chain nya 9 nai ga ni 10 nai a thi line no meter 24 25 32 51 ne line la meter 190 ro ga ni dai yai thau lwin pe twa ma phit par de shin.ကျမစုမမရှင
်မင်္ဂလာပါရှင်ကျမခင်မြထွေးပါရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနိုင်ရယူခဲ့တဲ့အဖြစ်ခက်ရစဲရေးဒီနေ့ဒီစီးရီးယားမှာစတင်အသက်ဝင်တော့မယ့်အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာပဲစီးရီးယားဆွေရစစ်လေရင်တွေကအလက်ပိုမျိုးတဝိုက်မှာလေကြောင်းကနေထိုးစစ်ဆင်ခဲ့ပါတယ်တခါမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆက်သက်မှုတစ်ခုကိုအချိန်မရွေးထပ်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီနေ့သတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ဗြိတိနိုင်ငံရောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တယ်လို့လွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံပါတယ်ဗြိတိဆိုရတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတဲ့အခါဘယ်လိုအကြောင်းအရာတွေအဓိကထားဆွေးနွေးနိုင်ခြင်းရှိပါသလဲ
တိုင်ပင်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့တိုင်ပင်မှာလုပ်မဲ့စီမံကိန်းတွေပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လို့မျိုး
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်စီးရဲတင်းမာနေတဲ့တအောင်းမျိုးသားဖွဲ့နဲ့ဒီ RCSS တို့တွေ့ဆုံဆွေးနွေးကြတဲ့တဲ့ကချင်ပြည်နယ်ဖားကံမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်ဥရေရအေးယူပြီးထောင်ချမယ်ဆိုတဲ့တားမြစ်မိတ်နေထုတ်ပြန်လိုက်တဲ့တဲ့စတဲ့နောက်ဆုံးရတဲ့တွေကိုတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုံလင်းပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဦးဆုံးကတော့နောက်ဆုံးရတဲ့တွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနိုင်ရယူခဲ့တဲ့ဒီစီးရီးယားမှာအဖြစ်ခက်ရစဲရေးဒီကနေ့စတင်အသက်ဝင်မဲ့အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာစီးရီးယားဆွေရစစ်လေရင်တွေကအလက်ပိုမြို့တဝိုက်နယ်တခြားဒေသတွေမှာလေကြောင်းကနေတိုက်ခိုက်တာကြောင့်အဖြစ်ခက်ရစဲရေးကိုအစကတည်းကအကြီးကျယ်တန်လျာရှိနေတဲ့သဘုံကောင်းဆောင်တွေအကြားအမျက်ဒေါသနဲ့အတူအစိုးမြင်မှုတွေလည်းတိုးလာနေပါတယ်အပြစ်ခက်ရစရေးသဘောတူညီချက်ဟာသမရဘက်ရှိုင်ယယ်အာဆက်ဆွေရကိုပို့ပြီးတော့အားကောင်းစေရုံတသက်ပဲဖြစ်လိမ့်မယ်လို့သဘုံကောင်းဆောင်တွေကပြောပါတယ်မွတ်စလင်တို့ရဲ့အားလဲရဲ့ It It At Ha ပွဲတော်ရဲ့နဲ့တိုက်တိုက်ဆိုင်ဆိုင်ဒီနေ့နေဝင်ချိန်မှာစတင်မဲ့အဖြစ်ခက်ရစရေးသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှင်းလင်းချက်ထုတ်ပြန်ပေးဖို့နဲ့တခြားတောင်းဆိုချက်တချို့ကိုလည်းစီးရီးယားအတိုက်ခံလက်နက်ကိုင်အဖွဲ့တွေကတောင်းဆိုထားပါတယ်အပြစ်ခက်ရစရေးသဘောတူညီချက်နဲ့ပတ်သက်လို့သဘုံကောင်းဆောင်တချို့ကဝေဖန်ကြပေမဲ့ဒါကိုလက်မခံဘူးလို့တော့သူတို့ကမပြောကြပါဘူးအရင်ကအပြစ်ရစရေးသဘောတူညီချက်အများစုမှလိုပဲဒီချိန်သဘောတူညီချက်ဟာလည်းပထမ48နာရီကြာရစဲမှုနဲ့စတင်မှာပါအချိန်ကာလထပ်တိုးနိုင်ပြီးတော့တရင်းတစ်ပတ်ကြာတဲ့အထိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့နူစရာတပ်ဦးကိုရော IS အဖွဲ့ဝင်တွေကိုပါပူးတဲ့ထိုးစစ်ဆင်ကြမှာပါအခုနောက်ဆုံးသဘောတူညီချက်ကနေ9နှစ်ကြာစီးရီးယားပြည်တွင်းစစ်ကြောင်းအလက်ပိုမြို့လုံးနေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအထက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေပေးသွားနိုင်မှာပါစီးရီးယားမှာပြည်တွင်းစစ်ကြောင်းလူတွေထောင်ပေါင်းများစွာတိုက်ဆုံခဲ့ရပြီးဖြစ်တယ်လို့လူပေါင်း17သန်းအိုးအိမ်မဲ့နေရတာဖြစ်ပါတယ်ရှင်
တူရကီနိုင်ငံအရှေ့ပိုင်းဗန်မြို့ကအာနာယပါတီ AKP ဌာနချုပ်အနီးမှာရှိတဲ့ရဲစစ်ဆေးဂိတ်မှာကားဘုံးပောက်ကွဲတာကြောင့်လူ48ဦးထပ်မံတန်းရန်ရသွားတယ်လို့တူရကီနိုင်ငံပိုင်းသတင်းဌာနကကြေညာပါရယ်တန်းရန်ရသူ46ဦးဟာအရက်သားတွေဖြစ်ပြီးကျန်တဲ့ဦးကတော့ရဲဝန်တန်းတွေဖြစ်တယ်လို့အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်တဲ့ကြေညာချက်ကိုကူကပ်ပြီးအနာဒိုလူသတင်းဌာနကပြောပါရယ်မွတ်စလင်တွေရဲ့အားလည်းဘွဲတော်အင်းနစ်အစဒီကနေ့တနင်္လာနေ့မနေ့စနေနေ့50လောက်မှာပောက်ကွဲမှုဖြစ်တာပါတန်ရရသူတွေက2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဗန်မြို့ရဲဌာနအကြီးအကဲဆူဝက် EKC ကအနာဒိုလူသတင်းဌာနကိုပြောပါတယ်လူစီကအရမရှိတဲ့အုပ်ချုပ်ရေးမှူးရုံးနဲ့မီတာ200အကွာမှာပောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားပောက်ခွဲခဲ့တာလို့ပုဂ္ဂလိကသတင်းအေဂျင်စီတစ်ခုဖြစ်တဲ့ဒိုဂန်ကပြောပါတယ်ဒီပောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးခတ်မြပြနေထိုင်ရာနိုင်ငံအရှေ့တောင်ပိုင်းဒေသကတရားမဝင်ခတ်အလုံသမားပါတီနဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲခံထားရတဲ့မျိုးတော်ဝန်28ယောက်ကိုအုပ်ချုပ်ရေးမှူးကဒီရာထူးကနေထုတ်ပယ်ပြီးတရက်ကြာမှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါအဲဒီသူတွေကိုလွန်ခဲ့တဲ့အချိန်တော်တော်ကြာတည်းကထုတ်ပယ်သင့်တယ်လို့တူရကီသမ္မတရစ်ဂျစ်တေးအာရူဝန်ကပြောဆိုထားတာပါ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာမြို့ကအဓိကစစ်ရုံတစ်ခုကို2နာရီကြာဝင်ရောက်စီးနင်းထားခဲ့ကြတဲ့အသေးခံဘုံခွဲသမား2ယောက်ကိုတော့ဒီကနေ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တဲ့အကြောင်းအာဖဂန်ဆွေရရာရှိတွေကပြောပါရယ်ဒီပြစ်ခတ်ဖမ်းဆီးမှုအတွင်းမှာမိသားဝင်တဲ့အုပ်လည်းထိစုံသွားတယ်လို့အာဖဂန်ထောင်လိုင်းအေဂျင်စီကပြောပါရယ်အသေးခံဘုံခွဲသမား2ဦးဟာကန္ဒဟာမြို့ကမီယာဝီစေယုံဝင်းကိုဝင်စီးပြီးတော့လုံခြုံရေးအဆောင်တွေကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ဆွေရရာရှိတွေကပြောပါရယ်မွတ်စလင်တို့ရဲ့အစ်ပွဲတော်အထိမ်းအမှတ်နေ့မှာဒေသန္တရအုပ်ချုပ်ရေးမှူးကစစ်ရုံကလူနာရေးရဲ့အခြေအနေကိုလာရောက်ကြည့်ရှုဖို့စီစဉ်ထားတဲ့အချိန်မတိုင်ခင်လေးမှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့ ပြက်ဖြစ်ခဲ့တာလို့ပြောခွင့်ရဆမ်မင်းကဘာဝက်က VOA ကိုပြောပါတယ်လူနာရီရောစီးရုံဝန်ထမ်းတွေပါထိခိုက်ဒဏ်ရာရခဲ့ခြင်းတော့မရှိဘူးလို့သူကဆိုပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်နေပြောဆိုလာတာမရှိသေးပါဘူးဒါပေမဲ့ကန်ဒဟာပြည်နယ်ဟာအစ္စလာမစ်စစ်သွေးကြွတွေအဓိကပောက်ဖွားရာမျိုးအဖြစ်လူသိများတာကြောင့်အခုတိုက်ခတ်မှုဟာတာလီဘန်အဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့သံသယတွေရှိနေပါတယ်ရှင်
2021ခုနှစ်စက်တင်ဘာ17ရက်ဂျမ်ဖတ်တက်ခတ်ခံမှုအတွင်းသေဆုံးခဲ့ကြသူတွေရဲ့မိသားစုတွေအနေနဲ့အဂျမ်ဖတ်လှုပ်ရှားမှုတွေကိုထောက်ခံအားပေးတဲ့နိုင်ငံဖြစ်ဆွဆွဲခံထားရတဲ့ Saudi Arabia အစိုးရကိုတရားစွဲဆိုခွင့်ပြုတဲ့ဥပဒေကြမ်းတစ်ရပ်ကို American လွှတ်တော်နေအလုံးကအတည်ပြုလိုက်တဲ့အပေါ်မှာစိုးရင်ကြောင်းပင်လယ်ကွေ့အာရဗ်နိုင်ငံတွေကထုတ်ပေါ်ပြောဆိုပါတယ်ဒီဥပဒေကြမ်းဟာနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးအခြေခံအကြောင်းတရားတွေနဲ့ကျင့်ဝတ်စည်းကမ်းတွေအထူးသဖြင့်အချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ပိုင်ခွင့်ချိုးဖောက်ခံရတာဖြစ်တယ်လို့ပင်လယ်ကွေ့6နိုင်ငံပူးပေါင်းဆောင်ရွက်ရေးကောင်စီ Jester ကပြောပါတယ်ဒီဥပဒေမူကြမ်းကိုသမ္မတအင်ဘီရောကဗီဒိုအာဏာသုံးပယ်ချမယ်လို့ပြောထားတဲ့အချိန်အောင်အောက်လွှတ်တော်မှပြီးခဲ့တဲ့တောက်ကြနေ့ကအတည်ပြုလိုက်တာပါဂျမ်ဖက်ဝါရကူညီအပ်ပေးသူတွေကိုတရားဥပဒေအရအရေးယူဖို့လို့ဆိုတဲ့ Justice Against Sponsor of Terrorism Act ဥပဒေကြမ်းကိုအထက်လွှတ်တော်မှာတော့ဒီပြီးခဲ့တဲ့မေလကလေးကအတည်ပြုပေးခဲ့တာပါဒါပေမဲ့သမ္မတအင်ဘီရောကတော့ဒီဥပဒေမူကြမ်းဟာ Saudi Arabia နဲ့ American ရဲ့ဆက်ဆံရေးကိုထိခိုက်နှံသလိုနိုင်ငံရဲ့ခြားမှာရောက်နေတဲ့ American နိုင်ငံသားတွေပေါ်တရားစွဲဆိုတာတွေနဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေက American ကိုတရားစွဲဆိုတာတွေလမ်းပွင့်သွားနိုင်တာကြောင့်လက်မခံပါဘူးအင်ဘီရောကဗီဒိုအာနာသုံးပယ်ချရင်တော့မှအထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းမှာလွှတ်တော်အမတ်သုံးပုံနှစ်ပုံထက်မနည်းကထောက်ခံနေဆိုရင်တော့ဒီဥပဒေကိုအတည်ပြုနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတနင်္လာနေ့ညဘက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုအချိန်မီထပ်လုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးပါရယ်။မစ်ဆိုင်းဒုံးကျည်ထိပ်မှတက်ဆင်နိုင်မဲ့နျူကလ িয়ার ထိပ်ဘူးထုတ်လုပ်နိုင်ဖို့စမ်းသပ်မှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်တုန်းကလုပ်ခဲ့တဲ့ပွန်ဂျယ်ရီနျူကလ িয়ার စမ်းသပ်တဲ့နေရာကအသုံးမပြုတော့တဲ့ဥမင်လိုင်းကောင်းထဲမှာနောက်ထပ်စမ်းသပ်မှုတွေလုပ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်းဂျွန်ကပြောပါရယ်။ဒါပေမဲ့အဲ့ဒီထက်ပိုပြီးအသေးစိတ်ကိုတော့မပြောခဲ့ပါဘူး။မြောက်ကိုရီးယားကနောက်ဆုံးနျူကလ িয়ার စမ်းသပ်မှုတွေကိုပြီးခဲ့တဲ့တောက်ကြနေတုန်းကလုပ်ခဲ့တာဖြစ်ပြီးတော့တဟ၅ချိန်မြောင်းနဲ့အပြင်းဆုံးစမ်းသပ်မှုလည်းဖြစ်ပါတယ်။ဒီလိုရဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့အရေးယူတန်းခတ်ပိတ်ဆို့မှုတွေကိုပြောင်ပြောင်တင်းတင်းဆန့်ကျင်လိုက်တာပဲလို့ဆိုပြီးလုံခြုံရေးကောင်စီကရှုံချပါတယ်။ဒီအတွက်တင့်တော်တဲ့နိလန့်တွေနဲ့တွန့်ပြန်ကင်တွယ်သွားမယ်လို့လည်းကောင်စီရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီကနေ့ဆိုးမျိုးတော်မှာကျင်းပတဲ့အမေရိကန်ဒီတောင်ကိုရီးယားကာကွယ်ရေးအစည်းအဝေးမှာတော့မူဝါဒရေးရာတောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးယွန်ဂျန်ဆွန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာဒီသူတို့မဟာမိတ်နိုင်ငံနှစ်ခုစလုံးအတွက်အကြီးမားဆုံးခြေချမှုဖြစ်တယ်လို့ပြောသွားပါရရှင်
။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လူ133ယောက်ထက်မနည်းသေဆုံးပြီး395ယောက်ပျောက်ဆုံးနေတယ်လို့နောက်ထပ်လူ38,000ဟာလည်းအိုးအိမ်တွေဆုံးခေါက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအေဂျင်စီကဒီကနေ့ပြောပါရတယ်။အင်ဂျင်35,000ကျော်ရေကြီးမှုတန်းခံရပြီးဒီအထက်က69ရာခိုင်နှုန်းကတော့လုံးဝပျက်စီးသွားတဲ့အကြောင်းလူသားချင်းစာနာမှုရေးရကုလသမဂ္ဂယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါရတယ်။စာသင်ကျောင်းပေါင်း 8,900 နဲ့ပြည်သူပိုင်းဆောက်ဦးတွေလည်းထိခိုက်ပျက်စီးရလို့ဆိုပါရဲစိုက်ပျိုးမြေဟာအများပြားရေရောက်နှိမ့်ုတ်ခဲ့ပြီးလူ34,000ထက်မနည်းအရေးပေါ်အကူအညီလိုအပ်နေကြောင်းလည်း UNOCHA အဖွဲ့ကပြောပါရဲတရုတ်နိုင်ငံနဲ့နေဆက်အနီးမူဆန်နဲ့ယွန်စာဒေတာနှစ်ခုမှာရေကြီးမှုဒဏ်ဆုံးဆုံးခံနေရပြီးအဲ့ဒီဒေတာတွေကိုအကူအညီတွေပေးပို့နိုင်တဲ့အခြေအနေလည်းမရှိသေးပါဘူးရေပေးတန်တဲ့ဒေတာတွေကလိုအပ်ချက်တွေကိုသိရှိနိုင်မှုအတွက်ကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာ NGO အဖွဲ့တွေနိုင်ငံတကာချက်ချင်းဤအဖွဲ့နဲ့မြောက်ကိုရီးယားချက်ချင်းဤအဖွဲ့တွေပါဝင်တဲ့အဖွဲ့တစ်ခုဟာပြီးခဲ့တဲ့သတင်းပတ်ကရေဘေးတင်နေရာတွေကိုတွားရောက်ခဲ့ကြောင်းလဲအိုချာအဖွဲ့ကပြောပါရခင်ဗျာ
အုံနောက်နဲ့ဥကောင်းသိငယ်တဲ့ကလင်းငယ်တွေမွေးဖွားမှုနဲ့ဆက်ဆက်နေတဲ့ချင်းကနေလိစင်ကူးဆက်တဲ့ဇီကာယောဂါပိုးဖြစ်ပွားမှုအနေနဲ့ပတ်သက်လို့ထိုင်းကျမ်းမာရေးနဲ့အစိုးရအရာရှိတွေကတော့စိုးရင်စရာသိမ့်ရှိတဲ့အကြောင်းပြောပါရတယ်။ဒီယောဂါပိုးဖြစ်ပွားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချလိုက်ရင်ခီးသွွားလုပ်ငန်းကိုထိခိုက်နိုင်တဲ့အပေါ်မှာစိုးရင်တဲ့အကြောင်းလဲထိုင်းအရာရှိတွေကပြောထားတာပါယောဂဘိုးကာကွယ်ရေးနဲ့ဒီထိန်းချုပ်ရေးဆိုင်ရာဥရောပစင်တာ ECDPC ကတော့ထိုင်းနိုင်ငံအတွင်းစီကယောဂဘိုးပြန့်နှံ့လာနေတဲ့အပေါ်မှာတောက်ကြနေတော့ကသတိပေးပါရစေ။အရှေ့တောင်အာရှနိုင်ငံအတော်များများမှာဒီယောဂဘိုးကူးစက်မှုတွေတိုးလာနေတာပါ။ စီးပွားရေးရအချက်ချာကြတဲ့ဘန်ကောက်မြို့လယ်က73ဈေးပတ်ဝန်းကျင်မှာဇီကာရောဂါနောက်ထပ်ဖြစ်ပွားမှု22ခုရှိခဲ့တဲ့အကြောင်းမနေ့ကပဲအတည်ပြုထားပါဗျ။ဇီကာရောဂါပိုးဟာလိန်ဆက်ဆက်မှုကနေကူးစက်နိုင်တဲ့ဆိုပေမဲ့ဒီရောဂါပိုးဟာလူကိုသေစေနိုင်တဲ့ဒါမှမဟုတ်အလွယ်တကူကူးစက်နိုင်တဲ့ရောဂါပိုးမဟုတ်တာကြောင့်အလွန်အကျွံစိုးရင်ကြောက်လန့်မှုတွေမဖြစ်ကြဖို့ကျန်းမာရေးအရာရှိတွေကလူမှုတွေကိုတိုက်တွန်းထားပြီးတော့ခီးသွွားလုပ်ငန်းတွေမှာထိခိုက်မှုတွေဖြစ်မှာကိုမလိုလားတဲ့အကြောင်းလည်းပြောဆိုထားပါဗျရှင်။
ကဘာတော်ကအစ္စလမ်ဘာသာဝင်တွေဟာအစ်ပွဲတော်လို့ခေါ်တဲ့ဒီအသားသက်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်။ဖျားသခင်အပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့အသားဖြစ်သူကိုဖျားသခင်ထံဆွလွတ်ပေးရတဲ့အထိတ်မှအနေနဲ့အခုအစ်ပွဲတော်ကိုကျင်းပတာပါ။ Sorry အာရေဗီယာနိုင်ငံမက္ကာမှာထောင်ထဲချီတဲ့ဖျားဖူးတွေလည်းရောက်ရှိနေပါတယ်။ဖျားဖူးတွေဟာမီနာအရက်မှာကျင်းပတဲ့မကောင်းဆိုးရွားကိုကြောက်စရစ်နဲ့ပြစ်ပေါက်ခြင်းအခမ်းအနားကိုဒီကနေ့ဆင်နွှဲနေကြပါရခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတနင်္လာနေ့ညကြမ်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုရင်းနှီးကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်သတင်းကိုတင်ပြပေးကြပါမယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာဒီကနေ့နေခင်းပိုင်းမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris ဂျွန်ဆန်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့သလိုကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာဖွံ့ဖြိုးရေးကိစ္စနောက်လုံခြုံရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘာရယ်၊ကျောင်းအုပ်ကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဝန်ကြီးဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငင်းချမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ပထမသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုပြောထားတယ်ဒါပေမဲ့လောလောဆယ်သူကဗြိတိန်အစိုးရရဲ့အပုဂံနေများနေလို့တဲ့မတွေ့နိုင်သေးဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရဲ့အတင်စောင့်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗြိတိန်အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ်
လောလောဆယ်တိုင်းပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့တိုင်းပြည်မှာလုပ်မဲ့စီမံကိန်းကြီးပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လိုမျိုးကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသေးခင်ကပဲရန်ကုန်ကြီးချုပ်ဦးဖြိုးမသိန်းလာသွားတဲ့အခါမှာ Central Land မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new yangon project အပါအဝင်ပေါ့နော်ဒီလောဂျိုက်ကနေလုပ်မဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုဟိုကျွန်တော်တို့စက်မှုလုပ်ငန်းနေနောက်တစ်ခုဟန်တာရီလေးငွေကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့စီစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30ကကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီဒါလည်းတော့စုကိုယ်တိုင်အစီစဉ်တဲ့ project တွေဆိုတော့ဒါသူ့အချိန်မီပြီးသွားမယ်ဆိုတော့ဒါတွေကတော့သူကသူ in place ဖြစ်နေပါတယ်ကျွန်တော်တို့ကဘာမှစိတ်ပူစရာအကြောင်းမရှိပါဘူးနောက်ဒီ new yangon project မှာလည်းဒီ US ရဲ့UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အားလုံးလုပ်မယ်နောက်တစ်ခုကဒီဝင်းကျိုးရဲ့ခီးစဉ်မှာလည်းဒီဟိုကနေပြီးတော့ပြည်သူအစိုးရနေပြီးတော့ဒေါ်လာ300ကူညီလိုက်တယ်တရား New Yangon Project ဆိုတော့ဒါရီအကုန်လုံးစီမံဗီဇာကိစ္စတွေဆိုတော့အားလုံးသူ target တိုင်းနဲ့သူပြီးသွားမယ်လို့ကျွန်တော်တော့ယူကြည်ပါတယ
်ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်မှာတော့မိသားစုဝင်တွေနဲ့လည်းတွေ့ဆုံခဲ့တာပါမနေ့တုန်းကတော့ဥရောပအရှေ့လယ်ပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအသံအမှတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာအသံယုံမှတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်ခြေဆိုင်မြန်မာအသံယုံတာဝန်ခံတဦးကပြောပါတယ်
။ကျွန်တော်ကလည်းဘာဆိုရလဲဒီကိစ္စတွေကိုကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်တို့နဲ့ ျွန်တော်တို့ပေးမသိဘူးကျွန်တော်တို့လည်းဒါဟိုပါလေဟိုဘလုတ်ကွန်ဖရင့်ကျွန်တော်တို့ကဒီဧသကံဝန်ထမ်းဒီကိစ္စတွေကကျွန်တော်တို့မသိဘူးเนาะအားကြောင့
်မနေ့ကတော့ဆရာတို့တန်ရုံမှာပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်မနေ့ကကိစ္စတော့မနေ့ကတော့ဒီမှာဒီအစည်းအဝေးလုပ်တဲ့စာတွေပါလေမနေ့ကပြီးသွားပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတန်မှတ်ကြီးတွေအနေနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဗီဒင်ခီးစင်ပြီးမှတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ဥဘားမာဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်ဝါရှင်တန် DC မှာအမေရိကန်အစိုးရခေါင်းဆောင်လေးနဲ့တွေ့ဆုံပြီးမှာတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွေ့ရောက်ပြီးကုလသမဂ္ဂအစိမ့်မြင့်အရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်
။မတ်သိန်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မနေ့ဖြန်အင်္ဂါညတရက်လေးလိုက်အစည်းအဝေးမှာလဲဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးကြမှာမို့ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်။သတင်းလွှာတစ်ပုဒ်ကိုဆက်တင်ပြကြင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဒေသကစာတင်ကျောင်းတွေမှာတအောင်းစာပေတင် जा ရေးနဲ့ TLL တအောင်းပလောင်တက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တက်မတော်တို့ကြားဖြစ်ပွားနေတဲ့စည်ရေးပြဿနာတွေကိုဖြေရှင်းနိုင်ရေးတို့အတွက်တအောင်းမျိုးသားပါတီကကိုယ်စားလှယ်အဖွဲ့တွေနဲ့တောင်ပိုင်းရှမ်းပြည်တက်မတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင
်။ဒီကနေ့ထိုင်းနိုင်ငံတွင်နှစ်ဖက်တွေ့ဆုံညှိနှိုင်းမှုအရတန်မျိုးသားပါတီဘက်ကတောင်းဆိုထားတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွင်တန်းစာပေတင်ကြရေးနဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဘက်ကအောက်ခြေဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောထားမှတ်ချက်ပေးခဲ့တယ်လို့တန်းမျိုးသားပါတီကဗဟိုလူမှုဆောင်ကော်မတီဝင်တာလှဖေကအခုလိုပြောပါတယ်
အဲဒီလုံမဲ့လုံငန်းစီမျိုးကိုအပြီးသေးပြီးမှကောင်းစားပြီးမှပါလို့ရှိရင်ဆက်ပြနေပြီးမှအောက်ခြေမှာရှိတဲ့ပြည်တိုင်းရင်းသက်ဖက်ကကမှုတွေကောင်းဆောင်တွေတပ်သားတွေကိုသွားကောင်းစားပြီးမှလုံလောက်လုံးရပါမယ်ဆိုတဲ့အဖြေကတော့ဟိုအားရကြကောင်းတယ်လို့ဒါပြောလို့ရပါလား
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တန်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA တပ်ဖွဲ့တို့ကြားစည်ရေးပဋိပက္ခတင်းမာနေတဲ့အနေအထားကနေနှစ်ဖက်ဖွဲ့တွဲဆုံဆွေးနွေးနိုင်ဖို့ RCS SSA ဘက်ကနေတသိခံကမ်းလှမ်းခဲ့တယ်လို့ RCS ဖွဲ့ကဘူမူကြီးဆိုင်ငင်းကပြောပါတယ
် TNP ကသူကတော့ဒီ TNL ကိုစလေဘယ်တော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူကကြားခံနေနေဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒီ TNP ကနေတသိ TNL ကိုဟိုစကားပါတာရှိပါတယ်ပေါ့နော်အဓိကရတော့ကျွန်တော်တို့နှုတ်နှစ်ဖက်ကြားမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်သွားအောင်ဆွေးနွေးဖို့လိုအပ်ပါတယ်ပေါ့
TNL တန်းပလောင်တပ်ဖွဲ့အနေနဲ့ပဋိပက္ခချုပ်ငြင်းရေးအတွက်နှစ်ဖက်တွေ့ဆုံဖို့စီစဉ်ထားတာရှိပေမဲ့လည်းနေရာဒေသရွေးချယ်မှုအခက်အခဲကြောင့်အထမမြောက်ခဲ့ဘူးလို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတမ်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA တပ်ဖွဲ့တို့ကြားစီရေးပဋိပက္ခတင်းမာနေစေလဲဖြစ်ပါတယ်ဒီကနေ့နဲ့ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကမန်တုံမြို့နယ်မန်ယုတ်ကျေးရွာတွင်မှာတောင်ပလောင်တပ်ဖွဲ့နဲ့ RCS SSA တပ်ဖွဲ့တို့အကြမ်းမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်အနေနဲ့ဒီလိုဖြစ်ပွားနေတဲ့စည်ရေးပဋိပက္ခဟာလူမျိုးရေးနဲ့မသက်ဆိုင်ပဲလက်နက်ကန်ဖွဲ့ချင်းချင်းကြားဖြစ်ပွားတဲ့ပြဿနာတစ်ခုလို့ရှုမြင်ပြီးနှစ်ဖက်တပ်ဖွဲ့ပဋိပက္ခချုပ်ငြင်းရေးအတွက်မကြာခဏတွေ့ဆုံဆွေးနွေးသွားနိုင်မယ်ဆိုရင်ကြားရကမလူလားအပ်တဲ့ပြဿနာတွေကိုလည်းကောင်းမွန်စွာဖြေရှင်းနိုင်မယ်လို့ယုံကြည်တယ်ဆိုပြီးအဖွဲ့မိတ်ခွန်းမှပြောကြားသွားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်နဲ့ခိုလံမြို့နယ်ဘက်မှာတန်းပလောင်လူကြီးတိမ့်ချီရှိနေပေမဲ့စာတင်ကျောင်းတွင်တန်းစာပေတင်ကျမှုပိတ်ပင်မှုတွေရှိနေတယ်လို့တန်းတန်ကတော်အဖွဲ့စီယုံရင်မှုဖွဲ့ပင်ဆရာတော်တောပိတကမိတ်ပါတယ
်သူတို့ကခုံကြီးတွေခန့်နေဒီဆရာမတွေက CNLA ဘလို့ခေါ်မလဲတရှိ့သဘောမျိုးပေါ့မဟုတ်ဘူးခုံကြီးတွေပြန်ရှင်းရတယ်ဒီကျောင်းဖွင့်တာခုံကြီးတွေဖွင့်တာဒီပလောင်လူငယ်တွေအဲ့ဒါမှဆိုရင်မိုင်းကန်ဘက်မှာဆိုရင်ပလောင်တွေကတိမ့်ချီရှိတယ်တောင်းချီတော့မကဘူးအဲ့လိုရှိတဲ့လူကြီးတွေမှာစာမသက်ဘူး
ဒီလိုတာစီပြည်ပင်မှုတွေရှိနေခဲ့လို့တန်းနိုင်ငံရေးပါတီစင်းနဲ့တန်ကတော်ဖွဲ့တွေကနေတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့လာရောက်ဆွေးနွေးညှိနှိုင်းခဲ့တာလည်းဖြစ်ပါတယ် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA တပ်ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးလက်နက်ကင်ပြည်ပခဖြစ်ပွားလာခဲ့တာပါစီရေးတင်းမာနေဆဲဖြစ်တဲ့တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA အဖွဲ့တို့ကြားအပြစ်ခတ်ရစေးရေးအတွက် UNSC ခေါ်ညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အဖွဲ့တို့ကနေကြိုးပမ်းသွားမယ်လို့ဆိုပေမဲ့လည်းဒီကနေ့အထိတော့နှစ်ဖွဲ့အဖွဲ့တွေကြားတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးပါဘူး ဒီကနေ့သိဆုံးမှုမှာတော့ရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီဘက်ကဥက္ကဋ္ဌကြီးဒုတိယပူချုပ်ကြီးရွက်စစ်ပူချုပ်ဆိုင်ရီတို့တက်ရောက်ဆွေးနွေးခဲ့ရတယ်လို့တန်းမျိုးရပါတီ TNP ဘက်ကတော့ဗိုလ်လူမှုဆောင်ကော်မတီဝင်တာအေးမောင်တာလှပေမြန်မာနိုင်ငံလုံးဆိုင်ရာတန်းပလောင်တန်ခါဖွဲ့ကဒုဥက္ကဋ္ဌဆရာတော်ဥပညာတိရိဥဆောင်တဲ့ဖွဲ့တို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ထိုင်းခြေဆိုင် VOE သတင်းတောက်နိုင်ကိုရင်ပြပိုးခဲ့တဲ့သတင်းကိုနားဆင်ခဲ့ရတာပါဆက်ပြီးတော့ဖားကတ်မှာတရားမဝင်ကြောက်တူးရင်ချောင်းချပြီးတော့အရေးယူမယ်ဆိုတဲ့သတင်းကိုလည်းနားဆင်ရအောင်ပါကချင်ပြည်နယ်ဖားကတ်ဒေသမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်လက်ဝယ်ထားရှိရင်ဥပဒေအရာထောင်တစ်နှစ်ကနေ9နှစ်အထိချမှတ်မယ်ဆိုတဲ့တားမြစ်မိတ်တွေထုတ်ပြန်လိုက်တာကြောင့်တနိုင်တပိုင်းလောက်ကိုင်းစားတောက်နေတဲ့ဒေသခံတွေနဲ့ရေမစေးကြောက်ရှာဖွေသူတိတ်နဲ့ချီဟာထိခိုက်မဲ့အခြေအနေမှာရှိပါတယ်။ဒီကန့်သက်ချက်ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ဆောင်ရွက်လာမယ်ဆိုရင်တော့ဒေသတွင်းမှာရာဇဝတ်မှုတွေထူပြောလာတာနဲ့ဆန္ဒပြတာတွေဖြစ်ပေါ်လာမယ့်အခြေအနေမှာရှိနေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန့်ဒေသမှာရေမစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွှတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သက်တာတွေဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်ကြောက်စင်းလုပ်ငန်းအပေါ်ကန့်သက်လိုက်တဲ့အခြေအနေကိုဖားကန့်ဒေသကဌာနတိုင်းရင်းသားတဦးဖြစ်တဲ့ဦးလမောင်လာကြောင်ကအခုလိုပြောပါတယ်
။ဟိုတရားမလို့ပဲနဲ့ကြောက်စင်းတူးဖို့လို့ရှင်ပြီးတော့အဲကြောက်စင်းလက်ဝယ်ထားလို့ရှင်ထောင်၃နှစ်ကနေ9နှစ်ဆိုပြီးအမကြီးဟိုရေးချိတ်ထားတယ်လေ။အဲမြို့နယ်အုပ်ချုပ်ရေးမှူးရုံးရဲ့အရှိမပေါ့ပြီးတော့ကြောက်စင်းရုံးရှိမအောင်အဲ့လိုရေးတက်ထားတာတွေ့ရအောင်
ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေသခံဌာနတွေအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ်။
ကျွန်တော်တို့ဌာနေသားတွေကလည်းဒီအကြောက်စိမ့်ကိုပဲအဓိကထားတော့တာလေ။ဟိုအရင်တော့ကကြတော့တောင်ရလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်။ဒါပေမဲ့အခုကုမ္ပဏီခင်းရောက်လာတဲ့ကကြတော့ကျွန်တော်ဒီဥယျာဉ်တွေပါတော့အလုံးဟိုကြောက်စိမ့်ကုမ္ပဏီတွေကဟိုနီးမျိုးစုံတုံးပြီးတော့တင်းလိုက်တာတော့အဲ့တို့ကုမ္ပဏီထောင်လိုက်တော့ရှိတဲ့ကကြတော့ကျွန်တော်ဌာနေသားလည်းအခုဘာမှလုပ်ကင်စားတော့မယ့်အမြင်များလည်းမရှိတော့လေ။ဒီဘာမှမဟုတ်တဲ့ကြောက်စိမ့်လေးကိုတော့မှကျွန်တော်အဲ့လိုရှားဖွေစားတော့နေတော့ကိုအစိုးရကအဲ့လိုလုပ်လိုက်တဲ့ဆိုတဲ့ကကြတော့သာသမင်တဲ့ကျွန်တော်တို့ကိုအွန်လိုင်းကျင့်တယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလေ
လောလောဆယ်မှာတော့ရင်စေးကြောက်ရှာဖွေတာနဲ့ကြောက်စင်းရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာနာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်ဖကန့်ဒေတာကအလွတ်သတင်းတော့ကိုစော်မိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖကန့်ဒေတာတွေမှာနေထိုင်တဲ့တိမ့်နဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ
်ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီအလွန်အကုန်ထိခိုက်တယ်ကွာဘာလို့ဒီမှာရေမစေးဘူးပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကန်ကြီးရဲ့စာဝတ်ဒီဒါကိုဒါကိုပဲအထူးကထားလောက်ရတာလေတော်သိတူဖို့ရေကုမ္ပဏီဒီကဟိုသူတို့ license ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတည်ခွင့်ပြုခွင့်ရတယ်ကြာကျွန်တော်တို့ကျန်တဲ့တာမန်လက်လုပ်တဲ့စာကြည့်ပြီးကရေမစေးရှာလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီသဘောတက်ရောက်သွားတာလေလူကြီးရဆိုကျွန်တော်တို့ဒီမော်ထဲမှာလူကြီးအားလုံးပေါ့တသန်းကျော်ရှိတယ်ကြာကျွန်တော်တို့ဒီခမန်းစင်းကောက်တာတသန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်900ရာခိုင်နှုန်းထိခိုက်တယ်
အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်လာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတယ်
။ဟိုထဲမှာဗာပြဿနာရတဲ့တယ်နော်ခိုးဆိုးလူရမှုတွေဘလို့လားအဲ့ဒုကျဲလုံဒုကျဲလုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်နေကြ။နောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်။ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရသက်တမ်းကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထပ်မံအတည်ပြုလိုက်တဲ့ကြောက်မြဲဥပဒေအရထုတ်ပြန်တာဖြစ်ပါတယ်။ဖကန့်ဒေတာကမြို့သားလွှတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ်
။ကျွန်တော်ကမြို့သားလွှတ်တော်တရားစတဲ့တဘာပတ်ဝန်းကျင်နဲ့ပါလေ။ဒီနေ့လဲအဲ့ဒီအတွက်ဆွေးနွေးပါတယ်။အဓိကကတော့ကျွန်တော်တို့ကဒီဥပဒေမသားလို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်။ပြင်လည်းပြင်ပြီးတော့မှကျွန်တော်တို့ကဥပဒေရောင်းကျွန်တော်ပို့ထားပြီ။ဥပဒေရောင်းပြန်ပြလာမှမယ်။အဲ့ဒီမှာပါကျွန်တော်ကနှီးဥပဒေပြန်ဆွေးရမှာ။နှီးဥပဒေလည်းကျွန်တော်ပဲဆွေးမှာပဲ။
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကြောက်မြတ်တူးဖို့ရေးလုပ်ကွက်တွေကိုရင်စေးကြောက်ရှာဖွေသူတွေကဥပဒေမဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လုံရက်တွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စဉ်ကရဲတပ်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ်။ဖားကန့်ဒေတာမှာစစ်ရန်နေရာကြီးတွေကိုအုံပြုပြီးကြောက်စင်းကိုအလွန်ကျွံတူးဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရသလိုနှစ်စဉ်ရေကြီးရေရှမ်းတာတွေဖြစ်နေပါတယ်။ ကျောက်စင်းတူဖို့ရာကထွက်ရှိတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာကြောင့်မကြာခဏဆူစလို့မြေစာပုံပြိုကျပြီးလူသေပြောက်တာတွေလည်းဖြစ်နေပါတယ်
ဖီယိုမြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဇီကာယောဂါပိုးကူးစက်တာတွေနဲ့ပတ်သက်ပြီးတော့ဒီကာကွယ်တဲ့ဥစ္စာတွေမြန်မာနိုင်ငံထဲမှာဘယ်လိုမျိုးစီစဉ်နေသလဲဆိုတဲ့သတင်းကိုဆက်ပြီးပြောပြချင်ပါတယ်အရှိတောင်အာရှဒေသတွေမှာဇီကာယောဂါပိုးကူးစက်တာတွေမြင့်တက်လာနေတာကြောင့်မြန်မာနိုင်ငံထဲမှာယောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်မဟာဗျူဟာကျတဲ့စီမံကိန်းတွေကိုပြင်ဆင်လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။စင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပေမဲ့လို့မြန်မာနိုင်ငံထဲမှာတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်တာတော့အခုချိန်ထိမရှိသေးဘူးလို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ရှေ့တောင်အာရှဒေသတွင်းနိုင်ငံတွေအတော်များများမှာဇီကာယောဂါဗိုင်းရပ်စ်ပိုးကူးစက်တာတွေမြင့်တက်လာနေပြီးစင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါပိုးကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပါတယ်။အခုလိုဒေသတွင်းမှာဇီကာယောဂါပိုးကူးစက်ခံရသူတွေတိုးလာနေပြီးမြန်မာနိုင်ငံတွင်းမှာတော့ယောဂါကူးစက်တာတွေအခုချိန်ထိမရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကူးစက်ယောဂါဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာညံဝင်းမြင့်ကပြောပါတယ်
ခုချိန်ကြီးတော့ကျွန်တော်တို့ကမတွေ့သေးပါဘူး။ထိုင်းမှာတော့မြန်မာနိုင်ငံသားတယောက်ပေါ့နော်။ဒီကူးဆက်ခံရတယ်လို့ကျွန်တော်တို့ထိုင်းနေကျမဝန်ကြီးဌာနတစ်ဆင့်တင်ရရှိတယ်ပေါ့နော်။နောက်ကြလို့ရှိရင်တော့စင်ကာပူမှာတယောက်ပေါ့
။စင်ကာပူနိုင်ငံမှာတော့ကိုန်တောင်မိခင်ရှေးဦးပါဝင်ယောဂါကူးဆက်ခံသူ329ဦးရှိပြီးတော့ထိုင်းနိုင်ငံမှာတော့နောက်ထပ်ဇီကာဗိုင်းရပ်စ်ပိုးကူးဆက်ခံသူ22ဦးပါဝင်တရားကျော်ရှိပြီလို့သိရပါတယ်။ဒေသတွင်းကအိန္ဒိယနိုင်ငံတွေမှာအခုလိုယောဂါပိုးကူးဆက်တာတွေရှိလာတာကြောင့်မြန်မာနိုင်ငံကိုယောဂါကူးစက်လာနိုင်ခြင်းဘလောက်ထိစိုးရိမ်စရာရှိသလဲဆိုတဲ့အပေါ်မှာဒေါက်တာညဝင်းမြင့်ကတော့အခုလိုပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒါဟိုပေါ့နော်ပူပိုင်းဒေသမှာပါတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့ AD ချင်းကတော့ကျွန်တော်တို့စီမံကရှိနေတာပေါ့နော်ရှိနေတာဆိုတဲ့အတွက်ကြောင့်မို့ကူးစက်လာနိုင်ခြင်းရှိသလားဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ epidemiologically ရော scientifically ပြောမယ်ဆိုဥပမာဆရာဆိုယောဂါရှိတဲ့လူကတယောက်ပါဝင်လာတယ်အဲ့ဒါကိုဒီမှာရှိနေတဲ့ AD ချင်းကကိုက်မယ်ဒါမှမဟုတ်လို့ရှိရင်လည်းဒီ80 change ကဒီလေကြောင်းအားပဲဖြစ်ဖြစ်အကုန်လုံးအားပဲဖြစ်ဝင်လာမယ်ပေါ့နော်ရောဂါပိုးရှိတဲ့ထံဝင်လာဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့နေနေလဲရောဂါပိုးဝင်ရောက်လာနိုင်ခြေကတော့ရှိပါတယ်ခင
်ဗျာ။ကျမရေးဝန်ကြီးဌာနအနေနဲ့နိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒေသတွင်းနိုင်ငံတွေကမြန်မာတန်ရုံတာဝန်ရှိသူတွေအပါအဝင်သက်ဆိုင်ရာနိုင်ငံရဲ့ကျန်းမာရေးတာဝန်ခံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေရှိသလိုပြည်တွင်းမှာဆိုရင်လည်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လက်တွဲလှုပ်ဆောင်တာတွေရှိတယ်လို့ဒေါက်တာညံဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ရဲ့ပေါ့နော်ဒီ strategy မဟာဗျူဟာ plan မှာဆိုလို့ရှိရင်တော့ဥပမာဆရာတို့လုံးဝမဖြစ်သေးတဲ့အခုလိုလုံးဝမဖြစ်သေးတဲ့ကိုတွေးမတွေးရှိသေးတဲ့အချိန်ဆိုလို့ရှိရင်ပါလိလုံးမယ်ပေါ့နော်ဥပမာဆရာတို့ယောဂဘူစတင်တွေ့ရှိပြီပေါ့ယောဂဘူစတင်တွေ့ရှိပြီဒါမှမဟုတ်လည်းယောဂဘူဥပမာဆရာပါဆိုကျွန်တော်တို့ဒီဥပမာ၄ရောက်ပေါ့နော်တပြိုင်တည်းတွေ့ပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ send လိုက်ပေါ့နော်ဘယ်လိုဆောင်ရွက်မယ်ဆိုတော့အချိန်မှန်ချက်ရေးဆွဲထားတာရှိပါတယ် share နိုင်နေတဲ့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပေါ့နော်ဒီဟိုအဓိကဒီ fogging machine ပေါ့ fogging ဒီစစ်စစ်ခြေစစ်မဟုတ်တယ်ပေါ့နော် fogging machine ကိုလည်းကျွန်တော်တို့ဒီကျမဝန်ကြီးဌာနရမဝင်းနဲ့ထမောင်းဝယ်ယူဖို့ပေါ့နော်ထမောင်းဝယ်ယူဖို့ကျွန်တော်လုပ်ထားတာရှိတယ်အပိတ်ပေါ့အပိတ်ဆိတ်ခတ်တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့အပိတ်ဆိတ်ခတ်ဖို့အတွက်ကိုကျွန်တော်တို့ပေါ့နော်ဒီအပိတ်ကိုထားတာပေါ့နော်ဒီအပိတ်ဆိတ်ကိုကျွန်တော်ပြည်နယ်တိုင်းနေအားလုံးမှာကျွန်တော်တို့ဒီ campaign တွေနဲ့လုပ်ဖို့အတွက်ပေါ့နော်အဲ့ဒါလေးတော့ကျွန်တော်စီစဉ်ထားတာရှိပါတယ်စီကာကကျွန်တော်တို့ကဒီအပိတ်ရန်ဝင်ထွက်ကိစ္စတွေကနေပြီးတော့ဝင်ကူးဆက်လာနိုင်တာရှိတယ်ပေါ့နော်အဲ့ကြတော့ဒီကြောင်းလိုက်နေတဲ့အစင်ပေါ့နော်ချင်းလေးမပါလာအောင်လို့ရောင်းပီးဆန်လေးစိတ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီအရင်ပတ်စနေနေ့ရပေါ့နော်ကျွန်တော်တို့ဒီအခု case meeting လေးကျွန်တော်တို့လုပ်ခဲ့တယ်ပေါ့နောက်တစ်ခါကျရောင်းလေးစိတ်ပတ်ဝန်းကျင်ပေါ့နော်ဆရာဒီရောင်းလေးစိတ်ပတ်ဝန်းကျင်မှာဆိုလို့ရှိရင်ကျွန်တော် ADC ပေါ့ဒီစီကာယောဂတဲ့တင်နိုင် ADC ချင်းမရှိဖို့အတွက်ကိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းပူးပေါင်းဆောင်ရွက်ဖို့အတွက်ပေါ့လေကြောင်းလိုက်နေလည်းပူးပေါင်းဆောင်ရွက်ဖို့အဲ့ဒါလေးညှိနှိုင်းကြတာကျွန်တော်တို့ရှိပါတယ်ခင်ဗျာ
ဇီကာယောဂါကာကွယ်ရေးအတွက်မီဒီယာတွေကနေတဆင့်အသိပညာပေးတာတွေလှုပ်ဆောင်နေသလိုကူးစက်ယောဂါဌာနရဲ့ Facebook စာမျက်နှာတစ်ခုဖွင့်ပြီးတော့လဲယောဂါပိုးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးနေတယ်လို့သူကပြောပါတယ်။ဒါ့အပြင်ကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေအနေနဲ့လည်းယောဂါလက္ခဏာဖြစ်နေတယ်လို့တန်ကြာရှိတဲ့သူတွေကိုတွေ့ရင်အကြောင်းကြားဖို့ပြောထားတယ်ဆိုပြီးတော့ဒေါက်တာညံဝင်းမြင့်ကပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးခဏ၊ဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလို
အမိခိုကင်းတဲ့လူတော်တော်များများကပေါ့နော်တယောက်တည်းရက်တည်လို့ရတယ်မရဘူးဆိုတာမရှိဘူးလို့ဒီလိုမျိုးတွေးလဲတွေးမိကြမှာပါ
သူယုံကြည်ရအစီအစဉ်မှာဒေါခင်ချုံမြင့်သူပါကိုယုံကြည်တယ်လဲဆိုတဲ့အကြောင်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဦးဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံကအကြောင်းသားမိပါတွေကသူတို့ရဲ့သားသမီးတွေကိုနိုင်ငံခြားတက္ကသိုလ်တွေမှာထားနိုင်မှုပုံမစီစဉ်လာနေကြတာနဲ့အမျှနိုင်ငံမှာလာပြီးတော့ဖွင့်တဲ့နိုင်ငံခြားကအကြောင်းတွေကလည်းတဖြည်းဖြည်းများလာနေပါတယ်မိပါတွေကနိုင်ငံခြားပညာရေးစနစ်ကိုအခြေခံတဲ့အကြောင်းတွေကိုပို့ပြီးတော့မှလိုလားနေတာကြောင့်တရုတ်နိုင်ငံထဲမှာလည်းနိုင်ငံခြားကအကြောင်းကွဲတွေပို့ပြီးတော့ဖွင့်လာနေကြပါတယ်ဒီအကြောင်း AP သတင်းပေါ်အခြေခံပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
နောက်နိုင်ငံတွေကလာဖွင့်တဲ့အထက်တန်းလွှာကျောင်းတွေလို့ပေါ်လွင်အောင်ပြသတဲ့အနေနဲ့တရုတ်နိုင်ငံတော်တချင်းကိုတည်ဆူနေတဲ့အချိန်မှာပဲတရုတ်လူမျိုးရေးတပ်မတော်ကစစ်သား3ဦးဟာညီညာစွာတန်းစီပြီးချီတက်ခဲ့ကြပါတယ်။အခုလိုတရုတ်အစိုးရတပ်မတော်နဲ့အနောက်တိုင်းကလာဖွင့်တဲ့အထက်တန်းလွှာကျောင်းနှစ်ခုတို့မအပ်စပ်ဘူးလို့ထင်နိုင်စရာရှိပေမဲ့ဒါဟာတရုတ်နိုင်ငံမှာစံတစ်ခုလို့ဖြစ်လာနေပါပြီ။အခုပြောလိုတဲ့ကျောင်းကတော့ဩစတြေးလျနိုင်ငံမှာတက်တန်း100ရှိလာပြီဖြစ်တဲ့ Hillbury College ကျောင်းအကြောင်းပဲဖြစ်ပါတယ်။ကျောင်းအမတ်တစိမ့်ကျောင်းဝတ်စုံနဲ့ကျောင်းရဲ့မူပိုင်တချင်းတွေကတော့လုံးဝမတူခြားနာတဲ့နောက်ခံသမိုင်းကျောင်းတစ်ခုကနေစတင်ပေါက်ဖွားလာခဲ့တာဖြစ်ပါတယ်သူတို့ရဲ့သားသမီးတွေကဘာတဝန်းကအကောင့်တကအကောင်ဆုံးတက္ကသိုလ်တွေမှာပညာသင်ကြားနိုင်ရေးအတွက်ဆန္ဒပြင်းပြနေကြတဲ့တရုတ်မိဘတွေအတွက်ရည်ရွယ်ပြီး Hillbury College ကိုတရုတ်နိုင်ငံမှာဖွင့်တာလည်းဖြစ်ပါတယ် Hillbury College တရုတ်နိုင်ငံဌာနခွဲရဲ့အကြီးအကဲဖြစ်သူ Nicholas Dreyer ကတော့
The values are very much the Hillbury values but in aChinese
ကျောင်းရဲ့စံနှံဘိုးနီးစနစ်တွေကတော့ Hillbury နဲ့တထက်သေးပါပဲဒါပေမဲ့တရုတ်ယဉ်ကျေးမှုအငွေ့သက်တွေလည်းအတိုင်းအတာတစ်ခုထိပါဝင်ပါတယ်ကျောင်းဝတ်စုံဟာ Hillbury ဝတ်စုံဖြစ်ပါတယ်ဒါပေမဲ့မနေ့ကျောင်းခေါ်ကြေးမစခင်တရုတ်နိုင်ငံတော်တချင်းသီဆိုရာစစ်သားတချို့ကယူနီဖောင်းအပြည့်နဲ့ခြိတက်ပြတာတွေဟာတရုတ်နိုင်ငံရဲ့ဒလီထုံးစံတွေအတိုင်းလှုပ်ဆောင်တာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနီးနယ်ပဲအလုပ်ဖြစ်တာကြောင့်ပါ
ဒီကျောင်းကိုတရုတ်နိုင်ငံမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့တီယန်ဂျင်မှာလွန်ခဲ့တဲ့3နှစ်ကစတင်တည်ထောင်ခဲ့တာပါပညာသင်စရိတ်ကြီးမားလွန်ပေမဲ့လည်းအခုနှစ်ပညာသင်နှစ်အတွက်စီးရင်သွင်းကြတဲ့ကျောင်းသားအရေအတွက်ဟာနှစ်ဆအထိတိုးလာပြီးဒီကျောင်းမှာတက်ချင်သူအရေအတွက်တဖြည်းဖြည်းများလာနေတာကြောင့်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ကျောင်းကွဲထပ်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ် Hillbury College မှာတက်ဖို့တစ်နှစ်စာအတွက်ကုန်ကျငွေဟာအမေရိကန်ဒေါ်လာ 28,000 ရှိပါတယ်ကျောင်းအဆောက်အုံပုံစံကိုတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားတွေဖြစ်ကြတဲ့ဝီလျံနဲ့ဟယ်ရီတို့ညီအကိုတက်ခဲ့တဲ့အီတန်ကျောင်းပုံစံနဲ့တူအောင်နှဆောင်ပြိုင်တိဆောက်ထားပါတယ်တရုတ်နိုင်ငံကကျောင်းသားမိဘတွေဟာငွေကြေးပိုတက်နိုင်လာနေပြီဖြစ်တာကြောင့်တခြားနည်းနဲ့ပညာသင်ကြားနိုင်မဲ့နည်းလမ်းတွေကိုရှာဖွေကြရင်အခုလိုနိုင်ငံတကာကျောင်းတွေရေပန်းစားလူကြိုက်များလာတာဖြစ်ပါတယ်တခြားနိုင်ငံတွေကကျောင်းတွေလည်းတရုတ်နိုင်ငံအတွင်းမှာလာဖွင့်နေကြပြီးအများစုကတော့ငွေကြေးအများအပြားတောင်းဆိုကြတာဖြစ်ပါတယ်တရုတ်နိုင်ငံမှာဆိုးအထက်တန်းကျောင်းတွေဝင်ခွင့်ရဖို့ဟာအမတန်ခက်ခဲပါတယ်သူတို့ရဲ့သားသမီးတွေကပညာရေးမှာအောင်မြင်ဖို့လိုလားကြပေမဲ့လည်းတချို့မိဘတွေကအဆိုးရကျောင်းမှာမထားဖို့ဆုံးဖြတ်လာကြပြီဖြစ်ပါတယ်ဒါကြောင့်လဲ Hillbury လို့ကျောင်းတွေဟာမိဘတွေအတွက်ပူပင်တော့ကနေစီပြီးကျောင်းသားတွေအတွက်အကျိုးအမြတ်ပိုရှိစေတယ်လို့အတော်များများကမြင်လာနေကြတာပါအင်္ဂလိပ်စကားပြောတဲ့ကျောင်းတွေမှာတက်ချင်တဲ့တရုတ်နိုင်ငံသားအရေးအတွက်ဟာအယံမြင့်မားလာနေကြောင်းနိုင်ငံတကာကျောင်းများဆိုင်ရာအတိုင်ပင်ခံအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားပါတယ်တရုတ်နိုင်ငံမှာအခုချိန်အထိနိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေမှာတက်နေတဲ့ကျောင်းသားအရေအတွက်ဟာတသိန်းခွဲကျော်ရှိနေပြီဖြစ်ပေမဲ့ငွေကြေးအကုန်အကျများတဲ့ဒီနိုင်ငံတကာကျောင်းတွေမှာတက်ချင်သူအရေအတွက်ဟာတနိုင်ငံလုံးအတိုင်းအတာနဲ့ရာခိုင်နှုန်းအဖြစ်မများလာပေမဲ့လည်းတဖြည်းဖြည်းများလာနေတာပါအယောင်ဝယ်ဌာနကအကြီးအကဲတူဖြစ်သူချန်ရီဟာတက္ကသိုလ်တစ်ခုနဲ့ချိတ်ဆက်ထားတဲ့ဒေတာရင်းကျောင်းတစ်ခုမှာတက်နေတဲ့ကိုနှစ်အရွယ်သားဖြစ်သူနဲ့Hillbury College မှာလာရောက်လေ့လာနေပါတယ်။သ ူသားဟာအင်္ဂလိပ်လိုရောတရုတ်လိုပါဘာသာစကားနှမျိုးတင်တဲ့အကြောင်းမှတက်နေပေမဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကိုအလဲသွားတဲ့အခါတုန်းကနိုင်ငံသားတွေနဲ့စကားပြောတဲ့နေရာမှာတားဖြစ်သူမိုးမရဲဖြစ်နေတာကိုမြင်တွေ့ခဲ့ရတယ်လို့သူကပြောပါတယ်
။他也觉得同龄的孩子跟他一起玩的时候在国际学校上学的孩子
သူနဲ့တက်တူရတူကျောင်းသားတွေနဲ့နိုင်ငံတကာကျောင်းမှာကစားတဲ့အတွက်သူ့မှာအတွေ့အကြုံပိုရှိလာမယ်။တခြားတရုတ်ဘာသာတက်တက်နဲ့သင်တဲ့စာသင်ကျောင်းတွေမှာတက်တက်သူတွေနဲ့ဆိုင်သူ့အတွက်ဖိအားတွေပိုလျော့သွားစေမယ်။သူပုဂ္ဂိုလ်တူးချင်းရဲ့အရေးချင်းလဲပိုတက်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အဲ့ဒီအကြောင်းမှသူသားကိုအခက်ချင်းဖြစ်ကြောင်းတရုတ်လိုပြောသွားတာပါတရုတ်နိုင်ငံကအစိုးရအကြောင်းတွေဟာចောင်းသားတွေကိုဆံမေးပွဲတွေအလွန်အကျွံစစ်ဆေးလေးရှိတယ်လို့မကြာခဏဝေဖန်ခံရတာဖြစ်ပါတယ်ចောင်းသားတွေဟာသူတို့ဆေကျော်တက်အရွယ်မရောက်ခင်ကတည်းကအတန်းနဲ့ဆံမေးပွဲတွေအတွက်နိုင်ပေါင်းများစွာဆက်ကြရပြီးတချို့ဆိုကျူရှင်အတွက်ငွေအများအပြားလဲအကုန်ကြခံကြရတာဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်အစိုးရကအစိမ့်ပညာရေးကိုတိုးချဲ့ဆောင်ရွက်ဖို့အမိန့်ထုတ်ပြန်လိုက်တဲ့အတွက်ပုဂ္ဂလိကတက္ကသိုလ်တွေကဘွဲ့တွေဟာတန်ဖိုးမရှိသလောက်နှိမ့်ချသွားခဲ့ပါတယ်။အဲဒီလှုပ်ဆောင်ချက်ကြောင့်နိုင်ငံခြားကလာဖွင့်တဲ့အကြောင်းတွေအပေါ်ပိုပြီးစိတ်ဝင်စားမှုများလာတယ်လို့ Nicholas Dreyer ကပြောပါတယ
်။ The first thing and by far the most important certainly for the older students is the pathway to overseas universities. Followed by
အတန်းကြီးကျောင်းသားတွေအတွက်ပထမနဲ့အရေးကြီးဆုံးအချက်ကတော့ပြည်ပကတက္ကသိုလ်တွေမှာသွားတက်နိုင်မဲ့နီလန်းရှာကြတာပဲဖြစ်ပါတယ်ဒုတိယအချက်အနေနဲ့ကတော့သူတို့ရဲ့သားသမီးတွေအင်္ဂလိပ်လိုလည်းလည်းပတ်ပတ်ပြောနိုင်ရည်ဖြစ်ပြီးတတိယအချက်ကတော့ကျောင်းသားတွေကိုဆမ်မွဲစစ်တဲ့ကိစ္စအပေါ်မှာပဲအာယုံဆိုင်နေတဲ့နီးမဟုတ်တဲ့အခြားနီးတစ်ခုခုဖြစ်တဲ့မတူညီတဲ့သင်ကြားရေးနီးစနစ်ပဲဖြစ်ပါတယ
်တရုတ်နိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကျောင်းတွေကကျောင်းသားတွေအနေနဲ့စာကိုအလွတ်ကျက်ဖြေဆိုရတဲ့စဉ်စားတွေးခေါ်မှုကိုအလေးပေးအာရုံစိုက်တဲ့စနစ်အဖြစ်ကြော်ညာကြလေရှိပါတယ်။ဒါပေမဲ့နိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေကိုတက်ဖို့တရုတ်နိုင်ငံသားအများစုကမတတ်နိုင်ကြဘူးလို့ဘေကျင်းနော်မယ်တက္ကသိုလ်ကပါမောက်ခဇန်ရှောင်းဒေါင်းကပြောပါတယ်
။很多这个教育专业领域的人也产生了这样的想法。
တရုတ်နိုင်ငံကအတော်ဆုံးကျောင်းသားတွေပြည်ပနိုင်ငံတွေကိုထွက်ခွာကုန်ကြတဲ့အတွက်မကြတော့တဲ့အနာဂတ်ကာလမှာတခုခုအမြန်လုပ်ဖို့လိုအပ်နေပြီလို့တရုတ်ပညာရေးစနစ်ကိုလေ့လာသူတွေကယူဆနေကြကြောင်းဒါဟာမိဘတွေအနေနဲ့သူတို့ရဲ့သားသမီးတွေရဲ့ပညာရေးအတွက်ရွေးချယ်စရာနည်းလမ်းတွေပိုရှိလာတဲ့အတွက်ဖြစ်ကြောင်းတရုတ်လိုပြောသွားတာပါ Helibury College ကပထမအတုပ်အဖြစ်နဲ့ကျောင်းသား25ယောက်အခုနှစ်မှာဘွဲ့ရကြမှာဖြစ်ပါတယ်သူတို့စီကရလာမဲ့အဖြစ်ဟာပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်ကြီးမားလွန်းတဲ့တရုတ်ကျောင်းသားတွေနဲ့သူတို့ရဲ့မိဘတွေရဲ့မျှော်မှန်းချက်တွေအတိုင်းပြမိချင်းရှိမရှိဆိုတာကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါစက်တင်ဘာ9ရက်နေ့တုန်းက Apple နီးပညာကုမ္ပဏီကြီးကပွဲထုတ်ပြီးတော့မိတ်ဆက်ခဲ့တဲ့ပစ္စည်းတစ်တွေထဲမှာကျိုးမဲ့နီးပညာစီကိုဥတီသွားနေတယ်ဆိုတာကိုမြင်နိုင်ပါတယ်ကျိုးမဲ့ဆက်သွယ်နည်းနဲ့အကောင်းဆုံးအတန်အရေးအသွေးကိုကြားနိုင်မယ်လို့ဆိုတော့ကျိုးမဲ့ AirPods နှစ်ချက်အသစ်ကိုလည်းမိတ်ဆက်ပေးခဲ့ပါတယ် Apple ကုမ္ပဏီရဲ့ကျိုးမဲ့အနာဂတ်နည်းပညာအကြောင်းကိုတော့မတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင်
Apple နည်းပညာကုမ္ပဏီကြီးရဲ့နှစ်စဉ်စက်တင်ဘာလတိုင်းမှာလုပ်တဲ့ပစ္စည်းသစ်မိတ်ဆက်ပွဲကို9ရက်နေတုန်းကလုပ်ခဲ့တာမှာ iPhone 7 အသစ်နှမျိုးနဲ့အတူကျိုးမဲ့နည်းပညာသုံးပစ္စည်းတွေကိုနောက်မှအသားပေးထုတ်မယ်ဆိုတာကိုပြသခဲ့ပါတယ်။ပထမဆုံးအချက်ကတော့ iPhone တွေတိုင်းမှာအစင်ဆက်ပါနေတဲ့နှစ်ချက်ထိုးတဲ့အပေါက် Headphone Jack ကိုအသစ်ထုတ်မဲ့ iPhone 7 နဲ့ iPhone 7 Plus တို့မှာထည့်မထားတော့ပါဘူး။အဝိုင်းပေါက်လေးအစား Lightning Connector အပေါက်မှာနှစ်ချက်ကျိုးကိုတက်ရတော့မှာဖြစ်ပါတယ်။Lightning connector ဆိုတာကတော့ Apple ကုမ္ပဏီထုတ် iPod, iPad, iPhone တွေထဲမှာပါတဲ့ခက်သွဲသွဲ၄ထောင်အပေါက်လေးနဲ့သူနဲ့တွဲပြီးသုံးရတဲ့ဂျိုးဖြစ်ပါတယ်။မျက်စိတည်းလွယ်လွယ်မြင်အောင်ပြောရရင်တော့ battery သွင်းရင် battery ဂျိုးတက်တဲ့အပေါက်နေရာပါ။သဘောကတော့လက်ရှိ headphone jack analog connector အစား Lightning digital connector ကိုပြောင်းသုံးလိုက်တာပဲဖြစ်ပါတယ်
။ Well, why over Lightning? Well, first, you may not remember, I certainly do, but from the startWe designed Lightning to be a great digital audio connector.
Apple company က Lightning connector ကိုစထွင်ခဲ့ကတည်းကအသံတွေကို digital နီးနဲ့တစ်ဖက်ကနေတစ်ဖက်အရေးအသွေးကောင်းကောင်းအကူအပြောင်းလုပ်နိုင်ဖို့ရည်ရွယ်ထွင်ခဲ့တာဖြစ်တယ်ဆိုတာကို Apple company ရဲ့နိုင်ငံတကာဈေးကွက်မြင့်တင်ရေးဆိုင်ရာဒီဥက္ကဋ္ဌ Phil Schiller က ပစ္စည်းသစ်မိတ်ဆက်ပွဲမှာရှင်းပြနေတာပါအခုဆိုရင်ကမ္ဘာပေါ်မှာ Lightning Connector နဲ့တွဲသုံးနိုင်တဲ့ပစ္စည်းပေါင်းသန်းပေါင်း900ကျော်ရှိနေပြီမို့ကမ္ဘာပေါ်မှာအထုံးအများဆုံး Digital အသံဆက်သွယ်ရေးနည်းဖြစ်တယ်လို့သူကဆိုခဲ့ပါတယ်အခုလိုမျိုး iPhone နဲ့နှကြက်ဆက်သွယ်ဖို့ Headphone Jack နေရာမှာ Lightning Connector ကိုအစားထိုးလိုက်တဲ့အတွက်အထင်ကရနည်းပညာသတင်းဆောင်ပါတိုင်းမှာအကျယ်တဝင့်ရေးသားသုံးသပ်ကြပါတယ်ဘာကြောင့်အခုလိုပြောင်းလိုက်တယ်လဲဆိုတာကို Apple Company ဘက်ကတော့အဓိကအကြောင်းပြချက်၃ခုပေးခဲ့ပါတယ်
။ Well the reason to move on I'm going to give you 3 of them but it really comes down to one word courage. The courage to move on.
ပထမအဓိကကြတဲ့အချက်ကတော့တတိရှိရှိလှုပ်လိုက်တဲ့လှုပ်ရက်ဖြစ်ပါတယ်တဲ့။ပိုကောင်းတဲ့အသည့်အစမ်းတွေ Apple ကအရေးစွန်လှုပ်ခဲ့တာဖြစ်တယ်လို့ Phil Schiller ကပြောပြနေတာပါ။နောက်တစ်ချက်ကတော့ Apple ရဲ့ Smart လက်ကင်ဖုန်းတွေထဲမှာနောက်ဆုံးပေါ်အကောင်းဆုံးနည်းပညာတွေအများကြီးကိုထည့်သွင်းထားတဲ့အတွက်နေရာလိုပါတယ်တဲ့အဲ့တော့နေရာယူတဲ့အရင်တုန်းက analog အပေါက်ကိုဖယ်လိုက်တာဖြစ်ပါတယ်လို့ရှင်းပြပါတယ်တခါဒီအရေးအကြီးဆုံးလို့ဆိုတဲ့တတိယအချက်ကိုဘယ်လိုပြောခဲ့တယ်လဲဆိုတော့
wireless up till now no one has taken on the challenge to really deliver
mobile လက်ကင်ဖုန်းလို့ပစ္စည်းမျိုးတွေမှာအတန်ပိုင်းနဲ့ပတ်သက်လို့အကောင်းဆုံးဘယ်လိုဖြစ်တင်တယ်လဲဆိုတဲ့အမြင် Apple မှာရှိပါတယ်တဲ့အဲ့ဒီအမြင်ကတော့ကျိုးမဲ့ဆက်သွယ်မှုပဲဖြစ်ပါတယ် mobile phone နဲ့နှစ်ချက်ကြားမှာကျိုးမဲ့ဆက်သွယ်ပြီးတော့အကောင်းဆုံးအသံအရေးအသွေးတွေကိုပေးနိုင်ဖို့ဘယ်သူကမှမလုပ်နိုင်သေးပါဘူးအသံအရေးအသွေးအကောင်းဆုံးအတွက်အခက်အခဲတွေကိုကျော်လွှားနိုင်အောင်ကြိုးစားပြီးတော့အားလုံးလွယ်လွယ်ကူကူအသုံးပြုနိုင်ကြအောင်လို့အခုအချိန်ထိဘယ်သူကမှမလုပ်သေးပါဘူးတဲ့နောက်ပြီးတော့လက်ကင် mobile phone တွေမှာကျိုးတန်းလက်နဲ့နှစ်ချက်တွေရှိမနေသင့်တော့ဘူးလို့ထင်တဲ့အတွက်ကျိုးမဲ့စနစ်စီကိုဦးတည်ပြီးတော့ Apple ကနှစ်ချက်ကျိုးထိုးတဲ့အပေါက်ကို digital နီးအဆင့်မြှင့်လိုက်တာဖြစ်တယ်လို့သူကဆိုခဲ့ပါတယ်အတန်တွေကိုကျိုးမဲ့ဆက်သွယ်နီးကနေပြီးတော့ဘလောက်တောင်မှကြီးလင်းပြတ်သားစွာနဲ့ကြားနိုင်အောင် Apple ကလုပ်နိုင်တယ်လဲဆိုတာကိုပြသတဲ့အနေနဲ့အောက်တိုဘာနှောင်းပိုင်းကျရင်စပြီးတော့ရောင်းမဲ့ကျိုးမဲ့နှစ်ချက် Apple AirPods တွေကိုလည်းအခုလိုမိတ်ဆက်ပါတယ
် So that is why today we are so excited to show you a new product from Apple called Apple AirPods
အခုလက်ရှိ iPhone တွေနဲ့တွဲပြီးပါတဲ့နှစ်ချက်မျိုးထက်ကိုအရွယ်နည်းနည်းလေးပိုသေးသွားတဲ့ AirPods ကျိုးမဲ့နှစ်ချက်သစ်ကို W1 ဆိုပြီးတော့ Apple Company ကအထူးထွင်လိုက်တဲ့ chip နဲ့ဖန်တီးထားပါတယ်။နှစ်ချက်လေးတွေကသေးပေမဲ့အကောင်းတကအကောင်းဆုံးနည်းပညာတွေအပြည့်နဲ့ဖြစ်တယ်လို့ Apple Company ကဆိုပါတယ်
။ And it all started with a brand new chip. A W1 chip, Apple's first wireless chip. And there's so much technology packed into each AirPod.
ကျိုးမဲ့ဆက်သွယ်တယ်ဆိုပေမဲ့အသံတွေပြတ်တောက်ပြတ်တောက်ဖြစ်မနေပဲအရေးအသွေးအကောင်းဆုံးအသံကိုကြားရနိုင်မယ်။အနီအောက်ရောင်ကြီး infrared sensor ပါတဲ့အတွက်AirPod နှစ်ချက်လေးတွေနားထဲမှာရှိနေသလားမရှိနေဘူးလားဆိုတာကိုသူ့အလိုလိုသိပြီးတော့မှနှစ်ချက်တစ်ဖက်ကိုထုတ်လိုက်တာနဲ့နားထောင်နေတဲ့အသံအလိုလိုရက်သွားမှဖြစ်ပါတယ်။နောက်တစ်ခါ accelerometer ကြောင့်နှစ်ချက်ပေါ်ကိုလက်နဲ့ပုတ်လိုက်ပြီးတော့ iPhone ထဲက Siri ကိုခိုင်းချင်ရခိုင်းနိုင်မယ်လို့လည်းကြေညာပါတယ်။နောက်ကိုကစကားပြောနေတဲ့ဆိုရင်ဒီစကားသံဘယ်နားကလာနေတယ်လဲဆိုတာကိုလည်းအလိုလျောက်နှစ်ချက်ကသိပြီးတော့ဘေးဘက်ကတခြားစူညံသံတွေမပါအောင်လို့ထွင်ထားတယ်လို့ AirPods ကြော်ညာဗီဒီယိုထဲမှာသရုပ်ပြထားပါတယ်။ Digital သချင်းဖွင့်ဆက်တိုင်းမှာအသံကိုကြည်ကြည်မြင့်ပြီးတော့နားထောင်လေး Battery ကုန်နာမြန်လေးဆိုတဲ့အချက်ကိုနည်းပညာဆောင်ပါတော်တော်များများကထောက်ပြထားတာတွေ့ရပါတယ်။ Apple ကတော့ AirPods နှစ်ချက်လေးတွေကို Battery ခံအောင်လို့လုပ်ထားတယ်လို့ဆိုပါတယ်
။ They deliver great battery life, 5 hours each, and there's a battery and charger built into its case. So you can recharge
AirPods တွေကိုတစ်ခါ Battery သွင်းထားလို့ရှိရင်9နာရီခန့်မှဖြစ်ပါတယ်တဲ့။ဒါဆိုကိုဒေါ်လာ160နဲ့ရောင်းမဲ့ AirPods ကျိုးမဲ့နှစ်ချက်တွေကဘက်ထရီအားပြန်သွင်းနိုင်မဲ့ဘူးလေးတွေနဲ့လာမှာဖြစ်ပါတယ်။ပထမဆုံးနှစ်ချက်အသစ်ဆိုရင်တော့ကိုယ့်ရဲ့ iPhone, iWatch နားမှာထားပြီးတော့အဲ့ဒီဘူးလေးမှာပါတဲ့ခလုတ်ကိုနှိပ်လိုက်တာနဲ့နှစ်ချက်နဲ့ဖုန်းနဲ့ချိတ်ဆက်မလားဆိုတဲ့မေးခွန်းက iPhone တို့ iWatch တို့ပေါ်မှာပေါ်လာမှာဖြစ်ပြီးတော့လွယ်လွယ်ကူကူပဲချိတ်ဆက်နိုင်ကြမှာပါ။ Bluetooth ကျိုးမဲ့ဆက်သွယ်ရေးစနစ်နဲ့နှစ်ချက်နဲ့ဖုန်းကြားချိတ်ဆက်မှာဖြစ်ပါတယ်။ဒီ AirPods ကျိုးမဲ့နှစ်ချက်သစ်တွေကို Apple နည်းပညာကုမ္ပဏီကမိတ်ဆက်လိုက်ခြင်းအပြင် Apple ကနောက်ထပ်မဲ့ပစ္စည်းသစ်တွေကိုကျိုးမဲ့ဆက်သွယ်ရေးနည်းပညာပေါ်မှာမူတည်ပြီးတော့အဓိကဖန်တီးတော့မယ်ဆိုတာကိုခန့်မှန်းနိုင်ပါတယ်။အသစ်ဈေးကွက်တင်မဲ့ပစ္စည်းတွေကိုနှစ်စဉ်စက်တင်ဘာလတိုင်းမှာ Apple ကုမ္ပဏီကပွဲထုတ်မိတ်ဆက်နေတာပါ။ဒီနှစ်မှာတော့ရေစိုးခံနိုင်မယ်၊ကင်မရာတွေပိုကောင်းသွားမယ်၊ပို့ပြီးတော့ကြည်လင်ပြတ်သားတဲ့ရုပ်ပုံတွေမြင်ရမယ်၊စတီရီယိုအသံထွက်မယ်လို့ဆိုရဲ iPhone 7နဲ့ 7 Plus Phone အသစ်တခါအရင်တုန်းကရေစိုးခံတဲ့အဆင့်ကနေပြီးတော့အခုရေစိမ်းခံနိုင်မယ်လို့ဆိုတော့ Apple Watch Siri 2 Smart နိုင်တဲ့အသစ်တွေကိုလည်းပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ New York Times သတင်းစာကြီးရဲ့နည်းပညာဆောင်ပါတစ်ပုဒ်မှာ နည်းပညာကျွမ်းကျင်သူတွေသုံးသပ်ထားတာကတော့ဒီတစ်ခေါက်ကတိတ်ပြီးတော့ထူးခြားသွားတဲ့အသစ်အဆန်းတီထွင်မှုမျိုးမရှိပါဘူးတဲ့ရှင်းတဲ့ဆိုလို့ရှိရင် iPhone ကိုစပြီးထွင်ခဲ့တာ10နှစ်ပြည့်မှာမို့အဲ့ဒီခါကျမှဟာကနေဟင်ကနေဖြစ်လောက်တဲ့တီထွင်မှုသစ်တွေကိုပြနိုင်ဖို့အတွက်ခြံထားတာဖြစ်နိုင်တယ်လို့ပြောထားကြပါတယ်။ကမ္ဘာလက်ကင်ဖုန်းဈေးကွက်မှာလောလောဆယ်ပထမ Samsung ပြီးလို့ရှိရင်ဒုတိယနေရာမှာရှိတဲ့ Apple အနေနဲ့ Samsung ကိုကျော်တက်နိုင်ဖို့မှာလဲအသစ်ထုတ်မဲ့ကျိုးမဲ့ AirPods နှစ်ချက်အသစ်ကြောင့်တော့ကျော်တက်နိုင်လောက်အောင်အယောင်းတက်မှာမဟုတ်ဘူးလို့ပညာရှင်တွေကပြောကြပါတယ်ရှင်။မဆုမြင့်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာမှာနာမည်ကျော်တဲ့စူပါမော်ဒယ်တွေထဲမှာဘယ်သူကဘလောက်တောင်ဝင်ငွေများများရကြပါသလဲ။အဆိုတော်လေဒီဂါဂါရဲ့တချင်းသစ်ဒီလိုမျိုးကဘာတလွှားကထင်ရှားကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမအေးတန်နာကျော်ကစူးစီးတင်ပြပေးထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ Forbes ရဲ့ဝင်ငွေအများဆုံးစူပါမော်ဒယ်ဆင်းမှာဘယ်သူတွေဘယ်လောက်များဝင်ငွေတွေရနိုင်ကြပါလဲ။ Academy ကပေးတဲ့ဘဝတသက်တာစွမ်းဆောင်မှုထူးချွန် Oscar ဆုကိုရရှိသွားတဲ့ Jackie Chan ဒီလိုမျိုးကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာအတိုင်းဝိုင်းကသတင်းတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်။ဒီတစ်ပတ်တော့ Fox Magazine ကထုတ်တဲ့ကမ္ဘာမှာဝင်ငွေအများဆုံးစူပါမော်ဒယ်ဆင်းမှာဘယ်သူတွေထိပ်ဆုံးမှရှိလဲပြောပြချင်ပါတယ်။ Brazil သူစူပါမော်ဒယ် Gisele Bündchen ဟာအလောက်ကနေပြီးတော့တဝက်တစ်ပြက်နားတစ်လောက်ကိုတိတ်ကြီးအချိန်ပြည့်အလုံးမလုံးတော့ပေမဲ့လေဝင်ငွေတွေအများကြီးရနေတော့မှာပဲ။သူက2016ခုနှစ်အတွက်ကမ္ဘာမှာဝင်ငွေအများဆုံးရတဲ့စူပါမော်ဒယ်ဆင်းမှာထိပ်ဆုံးနံပါတ်1နေရာမှာရှိပြီးတော့2016ခုနှစ်အတွက်ဒေါ်လာသန်း 30.5 သန်းလောက်ဝင်ငွေရှာနိုင်ခဲ့ပါတယ်။အသက်35နှစ်တောင်ရှိပြီဖြစ်တဲ့ Gisele ဟာ2002ခုနှစ်ခရဲကအခုထိ DC ရဲ့ထိတ်ဆုံးနေရာကိုယူထားခဲ့တာဖြစ်ပြီးတော့သူက Chanel, Carolina Herrera နဲ့ Pantene တစိမ့်လှကုံပစ္စည်းတွေကြော်ညာပေးတဲ့စီကနေဝင်ငွေအများကြီးရတာဖြစ်ပါတယ်။သူကကိုပိုင်စီးပွားရေးလုပ်ငန်းတွေလည်းထူထောင်ထားပြီးတော့သူ့ရဲ့အတွင်းငယ်အဝတ်အထည်ကုမ္ပဏီနဲ့အသားရည်ထိန်းသိမ်းတဲ့အလှကုံပစ္စည်းကုမ္ပဏီတွေကနေလည်းဝင်ငွေအများကြီးရပါတယ်။သူက2015ခုနှစ်မှာတော့သူ20လောက်လာခဲ့တဲ့ fashion ပြေးလန်းအလှပြ model အဖြစ်ကနေအနားယူလိုက်တာဖြစ်ပါတယ်။သူရဲ့နောက် Forbes ရဲ့ဝင်ငွေအများဆုံးစူပါမော်ဒယ်ဆင်းမှာဝင်ငွေအများဆုံးဒုတိယနေရာကနေရှိနေတဲ့သူကတော့ Brazil ကနောက်ထပ် model တစ်ယောက်ဖြစ်တဲ့ Adriana Lima ပဲဖြစ်ပြီးသူရဲ့ဝင်ငွေကတော့ဒေါ်လာ10သန်းခွဲဖြစ်ပါတယ်။ Victoria's Secret ဒရင်းအန်ကုမ္ပဏီရဲ့သက်တမ်းရှည်ဝါရင့် model Adriana Lima ဟာအဲ့ဒီကနေဝင်ငွေအပြင် Maybelline တို့ IWC Nike ကုမ္ပဏီတို့ကလည်းဝင်ငွေတွေရပါတယ်။တတိယနေရာမှာတော့ model 2ယောက်ရှိပြီးတော့အခုနောက်ပိုင်းအရန်နာမည်ကြီးလာတဲ့ Kendall Jenner နဲ့ Kylie Kloss တို့ရှိပါတယ်။သူတို့ရဲ့ဝင်ငွေကဒေါ်လာ10သန်းစီရှိတာပါ။ကာရီရှာမိသားစုတွေကတမိငယ်တယောက်ဖြစ်တဲ့ Kendall Jenner ကနာမည်ကြီး Estee Lauder နဲ့ Kevin Kline တို့ကငားရန်လို့ဒီနှစ်သူ့ရဲ့ဝင်ငွေကမနစ်ကထက်ဆိုင်150ရာခိုင်နှုန်းပိုများလာတာဖြစ်ပါတယ်။ Model Kylie Kloss ကတော့မနစ်ကဝင်ငွေထက်နှစ်ဆများလာတာဖြစ်ပြီးတော့သူကတခြား model တွေအားလုံးထက်အလုပ်ပို့ပြီးတော့လက်ခံထားရတာဖြစ်ပါတယ်။ဒီဝင်ငွေအများဆုံးဆင်းမှာဒီနှစ်မှာမှဝင်လာတဲ့ model နောက်တစ်ယောက်ကတော့ social media လူမှုကွန်ရက်ပေါ်မှာလူကြိုက်သိမ့်များတဲ့ Gigi Hadid ပဲဖြစ်ပြီးတော့Instagram လူမှုကွန်ရက်ပေါ်မှာသူ့ရဲ့ပရိသတ်က22သန်းအောင်ရှိထားတာမလို့ fashion နဲ့အဝတ်ထည်ကုမ္ပဏီကြီးတွေဖြစ်တဲ့ Maybelline တို့ Tommy Hilfiger တို့ကသူ့ကိုကြေးကြီးကြီးပေးပြီးတော့ငှားချင်ကြတာပါ Model Cara Delevingne နဲ့ Rosie Huntington Whiteley တို့ကတော့ fashion လုပ်ငန်းတွေကနေမကတခြားနေရာတွေကပါဝင်ငွေရကြပါတယ် Cara Delevingne ကရုပ်ရှင်ကားတွေမှာပါပါဝင်ပြီးတော့တရုတ်ဆောင်နေရပြီးတော့ကြံ့ညာတွေကနေပြီးတော့လဲဝင်ငွေရတာကြောင့်ဒေါ်လာ9သန်းဝင်ငွေနဲ့ဝင်ငွေအများဆုံးရဲ့တတမမြောက်နေရာမှာရှိပါတယ်။သူ့လိုပဲနောက်ထပ် British model တအုပ်ဖြစ်တဲ့ Huntington Whiteley ကဝင်ငွေဒေါ်လာ9သန်းနဲ့နံပါတ်5နေရာမှာရှိတာပါ။ Forbes ရဲ့စာရင်းမှာအာရှကနေပြီးပထမအဦးဆုံးပါဝင်တဲ့ Super model ဖြစ်တဲ့ model Liu Wan ကနံပါတ်8နေရာမှာရှိပြီးတော့ South Africa model Candice Swanepoel နဲ့အတူတူရှိပါတယ်။သူတို့ရဲ့ဝင်ငွေကဒေါ်လာ8သန်းစီရကြတာပါ။ဝိုင်းဘရစ်ရှာမော်ဒယ်ကိတ်မော့စ်ကတော့ဝင်ငွေဒေါ်လာ5သန်းနဲ့နံပါတ်73နေရာမှာရှိပါတယ်။ Forbes Magazine က2015ခုဇွန်လ1ရက်ကနေပြီးတော့2016ဇွန်လ1ရက်နေ့အထိဝင်တဲ့စူပါမော်ဒယ်တွေရဲ့ဝင်ငွေတွေကိုတွက်ချက်ပြီးတော့အခုလိုမျိုးစာရင်းထုတ်ပြန်တာဖြစ်ပါတယ်ရှင်။ ွေးဖွဲ့အတွက်ထိုင်ဝမ်နိုင်ငံသားအဖြစ်နဲ့ခံယူထားတဲ့ရုပ်ရှင်ဒါရိုက်တာမီဒီစီဟာ2014ခုနှစ်တုန်းကရိုက်ကူးထားတဲ့အစိတ်ရေခဲတုံး Ice Poison ဆိုတဲ့ရုပ်ရှင်ကနဲ့နာမည်ရခဲ့တာပါ။အဲဒီရုပ်ရှင်ကတော့အရှိတောင်အာရှကအစဲသားလူဒန်းစားကြားတဲ့ကပေါက်ဖွားတဲ့အချစ်ဇလန်လေးဖြစ်ပါတယ်။အခုတော့သူက The Road to Mandalay Mandalay တို့သွားရလမ်းဆိုတဲ့ဇာတ်ကားကိုရိုက်ကူးထုတ်လုပ်လိုက်ပါတယ်။ဒီကားကတော့အနာဂတ်မှာချမ်းချမ်းသာသာနေထိုင်နိုင်မှုအတွက်ထိုင်းကိုလာရောက်ပြီးတော့အလုပ်လုပ်ကြတဲ့မြန်မာရွှေပြောင်းအခြေချအလုပ်သမားနှစ်ဦးကိုအခြေခံပြီးတော့ရိုက်ထားတာပါသူတို့နှစ်ဦးစက်ရုံတစ်ခုမှာအလုပ်ရပြီးတော့တယောက်နဲ့တယောက်ချစ်ကျွမ်းဝင်ကြတဲ့အကြောင်းကိုရိုက်ကူးထားတာဖြစ်ပါတယ်ကျုပ်ဘာသာစကားနဲ့ရိုက်ကူးတာဖြစ်ပါတယ်ဒီရုပ်ရှင်ကားကို Venice ရုပ်ရှင်ပွဲတော် Venice Days မှာပထမအဦးဆုံးပြသခဲ့ပါတယ်ဒီရုပ်ရှင်တွေမှာဒီရုပ်ရှင်တွေထဲမှာဇက်ကောင်တွေဖြစ်နေပါဝင်တရုပ်ဆောင်မဲ့မင်းသားမင်းသမီးကမြန်မာနဲ့ထိုင်းနိုင်ငံနှစ်နိုင်ငံစလုံးကိုလာရောက်ပြီးတော့ဘာသာစကားတွေနဲ့အဆက်ယုံလှုပ်သားပွားတွေကိုလေ့လာသွားခဲ့တယ်လို့ဆိုပါတယ်။ The Road to Mandalay ဇာတ်ကားကိုတော့ထိုင်ဝမ်မှာဒီဇင်ဘာလ9ရက်နေ့မှာစပြီးပြသမှာဖြစ်ပါတယ်ရှင်။ဆန်နေသူများနဲ့တင်ဆက်ပုံကွဲပြားမှုတွေကြောင့်နာမည်အထူးကျော်တဲ့ American အဆိုတော် Lady Gaga ဟာသူ့ရဲ့တချင်းသစ်တစ်ပုဒ်ကိုတော့ပြီးခဲ့တဲ့တောက်ကြာနေကပဲစပြီးတော့ဖြန့်ချိလိုက်ပါတယ်။ Disco Rock ဂီတပုံစံနဲ့ Perfect Illusion ဆိုတဲ့တချင်းထွက်လာတာကြောင့်2013ကထုတ်တဲ့ Art Pop ဒေးတပြားကိုကြိုက်တဲ့သူကြိုက်မကြိုက်တဲ့သူမကြိုက်နဲ့ဝေဖန်မှုတုံ့ပြန်မှုတွေမျိုးစုံဖြစ်ခဲ့တဲ့သူ့ရဲ့ Pop ဂီတကိုပြန်ပြီးတော့အသက်သွင်းလိုက်တာဖြစ်တယ်လို့ပြောကြပါတယ်။သူကပြီးခဲ့တဲ့3နှစ်တာကာလအတွင်းမှာဘာတချင်းမှမထွက်ဘဲနဲ့ငြင်းငြင်းသက်သက်ဖြစ်နေကြတာပါ။ဒါပေမဲ့ဂျာထဲမှာတော့ဝိုင်းရင်အဆိုတော်ဂျီတိုနီဘန်နက်နဲ့ Cheek to Cheek ဆိုတဲ့ဇုံတွေတေးတပြားထွက်ခဲ့ပြီးတော့ Grammy ဂီတာဆုရခဲ့သေးတာပါ။2014မှာလည်းသူများနဲ့တွဲဖက်သည်ဆိုတဲ့ Till It Happens to You တချင်းကြောင့်လည်း Oscar တစ်ကြိုဆင်းထဲမှာပါခဲ့ပါတယ်။အခုထွက်တဲ့ Perfect Illusion ဆိုတဲ့တချင်းတစ်ခုတော့သူကိုယ်တိုင်ပါဝင်ရေးဆက်ထားပြီးတော့ဒေးထုတ်လို့သူ Mark Rosen နောက်ပြီးတော့ Australia က Rock အဆိုတော် Kevin Parker နဲ့နောက်ထပ် American တေးထုတ်လို့သူ Blood Pop တို့နဲ့တွေ့ဖက်ရေးဆက်တာဖြစ်ပြီးသူတို့က Lady Gaga နဲ့ဒီသချင်းဖြစ်မြောက်ဖို့အတွက်ဝိုင်းဝန်းကြိုးစားခဲ့ကြတာဖြစ်ပါတယ်ရှင် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah ဒီတက်ရောင်တရင်လောအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Painted on the side and bright red. မေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ထပ်ဒီကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါရယ်ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာဆိုရင်တော့ထိုင်းနိုင်ငံမှာပညာရေးလူမှုရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ဘာသာပြန်လုပ်ငန်းတွေကိုလုပ်နေတဲ့ဒေါခင်ချိုမြင့်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ပြောကြင်တာဒီအချို့အမိခိုကင်းတဲ့လူတော်တော်များများကပေါ့နော်တယောက်တည်းရက်တည်လို့ရတယ်မရဘူးဆိုတာမရှိဘူးလို့ဒီလိုမျိုးတွေးလဲတွေးမိကြမှာပါဒါအပြင်တချို့စိတ်ခွန်အားဖြစ်စေတဲ့စာမျိုးနဲ့အမိခိုကင်းအောင်အကူအညီမမျှော်လင့်အောင်တိုက်တွန်းခြင်းနဲ့စာတွေကလည်းဒီလိုအတွေ့အမျိုးကိုယ့်ဘာသာရက်တည်နေရတဲ့သူတွေကိုအင်အားဖြစ်စေမဲ့တိုက်တွန်းမဲ့အတွေ့အမျိုးကိုပဲပေးပါလိမ့်မယ်ဒါပေမဲ့ကျမအတွေ့ကျမယုံကြည်တာကတော့လူဆိုတာတယောက်တည်းရက်တည်လို့မရပါဘူးလောကုတ္တရာအရာတော့လူဆိုတာမွေးလာတော့ကလည်းတယောက်တည်းတည်သွားတော့လည်းတယောက်တည်းလို့ဆိုပေမဲ့ဒီလောကရဲ့မှာနေနေကြတဲ့လူတွေဒီလောကရဲ့ကနေဘလောက်ဖဲခွာနိုင်အောင်ကြိုးစားပြီးတရားတွေပဲရနေပါစေဦးတော့တကူရဲ့ဘလို့ပဲယက်တည်နိုင်အောင်တော့အမှန်တော့တယောက်တည်းယက်တည်နေတာမဟုတ်ပါဘူးအဲလောကရဲ့ကိုမွေးဖွားလာကြတဲ့ကလောကီရာပြောမယ်ဆိုရင်တယောက်တည်းမဟုတ်ပါဘူးမွေးဖွားခံရသူတဦးဟာမိဘမောင်နှမဆွေမျိုးမိစေတိုင်းတိုင်းဆိုတာရှိပါတယ်နောက်ဆုံးမိဘနဲ့တူဖြစ်စေအောင်တော့သူ့ကိုစာနာမဲ့အိမ်နီးနာခြင်းမိစေဆိုတာရှိမှာပါ။အမိအချို့အမိကိုကင်းတဲ့သူတွေကသူတို့ကတော်ရယ်အဲတူရဲ့ရက်တည်နိုင်တယ်၊ကျုံလာတာတွေကိုရင်ဆိုင်နိုင်တယ်လို့ထင်ကြပေမဲ့သူတို့အဲ့လိုရက်တည်နိုင်အောင်အသေးဆုံးမိဘ ောင်နှမတွေအိမ်အောင်ဘက်တွေသားသမီးတွေမိတ်ဆွေတငယ်ချင်းဆွေမျိုးဆိုတာတောင်ပါနိုင်ပါသေးတယ်သူတို့တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှုတ်နဲ့လက်နဲ့ကုညီထောက်ပံ့မှုတွေကိုတတိမထားမိလို့ဖြစ်မှာပါဒီအဖိုးမဖြစ်နိုင်တဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအထောက်ပံ့တွေကိုတတိကိုရှိရမှာပါဒီဟိုးခေတ်တုန်းကတချင်းလေးတပုတ်ရှိပါတယ်မီးရထားစကောင်းတလုံးနဲ့မောင်းလို့တော့တွဲပေါင်းမပါပဲဘာအသုံးချအောင်မှလဲကွာဆိုရလိုပါပဲလူကတယောက်တည်းတော်နေရက်တည်နေနိုင်ရင်နောက်ကတနည်းနည်းနဲ့အပံပိုးတွေဆိုတာရှိနေတာပါဆိုတော့ကိုယ်တိုင်းကိုယ်ပြည်မှာပဲဖြစ်ဖြစ်နိုင်ငံရထားမှာတယောက်တည်းရက်တည်နေတယ်ရက်တည်နိုင်တဲ့အင်အားတွေကမိဘတွေအိမ်အောင်ဘတ်တွေသားသမီးတွေသူတို့စီကဖုန်းလေးဆက်လိုက်တာမှကျမကြီးအတွက်စိတ်ပူပေးတာဒီလိုဘီယူဆိုင်မှုလေးကအစပေါ့နော်အစာအတော့အခြားလိုအပ်တဲ့အသေးမွှားလေးတွေကိုပို့ဆောင်ပေးတာအနည်းဆုံးတငယ်ချင်းမိတ်ဆွေတွေရဲ့စိတ်ပူပန်ပေးမှုတွေကိုယ့်ရဲ့မောင်နှမကိုယ့်ဘဝအတွက်ရေးကြီးရဲ့ဆွေမျိုးသားချင်းတွေနဲ့အဆက်အသွယ်လုပ်ပေးလိုက်တာတွေဒါတွေကဖုံးမဖြစ်နိုင်တဲ့တယောက်တည်းရက်တည်နိုင်တဲ့သူတွေအတွက်တယောက်တည်းရက်တည်နိုင်တယ်ဆိုတာမဟုတ်ဘူးအဝင်းဝိုင်းဆိုတာအလောက်ကိုစိတ်သက်ခွန်အားတွေအထောက်အပံ့တွေဖြစ်စေတယ်ဖြစ်စေတယ်ဆိုတာကိုပြသနေတာပါဆိုတော့အခုဒီပြောသားရတွေကဒီလူတူးချင်းစီအတွက်ဆိုပေမဲ့ပေါ့နော်တကယ်လူအတိုင်းဝိုင်းတစ်ခုလုံးမှဆိုရင်လေဘယ်အလုပ်ကိုပဲလုပ်လို့ပညာရေးပဲဖြစ်ဖြစ်စီးပွားရေးနိုင်ငံရေးပဲဖြစ်ဖြစ်တယောက်တည်းနဲ့လုပ်လို့မရပါဘူးအားလုံးအဝင်းဝိုင်းနဲ့သာလုပ်မှအောင်မြင်နိုင်မယ်ဆိုတာလည်းပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတက်လှည့်ကြေညာပေးပါမယ်ရှင
်ဗြိတိန်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းကဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆင်နဲ့တွေ့ဆုံပါတယ်မြန်မာအစိုးရအသစ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအစိုးရအသစ်အနေနဲ့ဦးစားပေးဆောင်ရွက်သွားရမယ့်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမှာဗြိတိန်နိုင်ငံကအားပေးကူညီသွားဖို့တနိဋ္ဌာန်အခိုင်အမာချထားတဲ့ဆိုရာတွေကိုဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းဒီကနေ့ဗြိတိန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒေါက်ဆန်းစုကြည်ကိုနေ့လယ်စာနဲ့တက်ခင်းအခိုင်အရင်တွေ့ဆုံခဲ့ကြတာမှာမကြာခင်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံနဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တဲ့အကြောင်းဖော်ပြထားပါတယ်အစိုးရတည်တက်လာပြီးတော့ဒီအစောပိုင်းကာလနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးခဲ့တာနောက်ရခိုင်ပြည်နယ်အထွေထွေပြည်ပကတွေကိုဖြည့်ရှင်းနိုင်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကော်မရှင်ဖွဲ့စည်းခဲ့တာတွေနဲ့ပတ်သက်ပြီးတော့လည်းဗြိတိန်နိုင်ငံကကြိုဆိုခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒီကနေ့တွေ့ဆုံမှုအတွင်းမှာနှစ်နိုင်ငံဆက်ဆံရေးတွန်းမြင့်နိုင်မယ့်နည်းလမ်းတွေနောက်မြန်မာနိုင်ငံမှာဗြိတိန်စီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေကိစ္စဆွေးနွေးခဲ့ကြသလိုစိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးခန္ဓာတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုတွန်းမြင့်သွားဖို့ကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဒီမြန်မာနိုင်ငံကြားရေးဌာနကလည်းထုတ်ပြန်ထားပါတယ်ရှင်ရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနက်ရယူခဲ့တဲ့အဖြစ်ခက်ရဲ့ဆက်ရေးဒီကနေ့စတင်အသက်ဝင်မဲ့အချိန်မတိုင်ခင်နိုင်ပိုင်းလိုမှာစီးရီးယားဆိုရာစစ်လေရင်တွေကအလက်ပုံမျိုးတစ်ဝိုက်နဲ့တခြားဒေသတွေမှာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အဖြစ်ခက်ရဲ့ဆက်ရေးကိုအစကတည်းကအကြီးကျယ်တန်တရားရှိနေတဲ့သဘုံကောင်းဆောင်တွေအကြားအမျက်ဒေါသတွေနဲ့အတူအစိုးမြင်မှုတွေလည်းတိုးလာနေပါတယ်အဖြစ်ခက်ရဲ့ဆက်ရေးသဘောတူညီချက်ကသမရဘရှားရဲ့အဆက်အစိုးရကိုပို့ပြီးတော့အာရုံကောင်းဆောင်တသက်ပဲဖြစ်စေလိမ့်မယ်လို့သဘုံကောင်းဆောင်တွေကပြောပါတယ်ရှင်
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမက်သိန်ဂီထိုက်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.